ေဖော်ဝါရီလ25ရက်အင်္ဂါနေ့မှာလေ့လာသွားမယ့်ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့တဲတော်ကိုတိုက်ခိုက်မှုပြုခြင်းဖြစ်ပါတယ်။ဒဲလာနိုင်ကတိကျန်ခန်းကြီး၈ငယ်30ကနေ12ကိုဖတ်ပါမယ်။ဂျုံငယ်ကလေးဟာဘယ်လိုမျိုးသောအပြုမှုမျိုးကိုပြုလုပ်တာလဲဆိုတာကိုကြည့်ကြပါစို့။ကောင်းငင်ဘိုးချေတိုင်အောင်ကြီးမား၍ထိုဘိုးချေအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏။ထို့မြမကဘိုးချေသခင်တိုင်အောင်ထောင်လွှားခြင်းကိုပြုလေ။နေရဲ့အစဉ်ပြုသောဝတ်ကိုပယ်၍တန်ရှင်းရာဌာနတော်ကိုရှုတ်ချလေ၏အပြစ်များသောကြောင့်နေရဲ့အစဉ်ပြုသောဝတ်နှင့်တကွဘိုးချေကိုလည်းထိုဂျိုဒီရ၍တမန်တရားကိုမြေသို့နှိမ်ချ၏ထိုတို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏ဆိုပြီးတော့ဖော်ပြထားပါသည်ဒေနနဂတိကျန်ခန်းကြီး၈ငယ်၃၀မှာဂျုံငယ်ကလေးဟာဝိညာဉ်ရေးကဏ္ဍမှာဝင်ရောက်ဆွတ်ဖက်တဲ့ဘာဗလုန်ရဲတိုက်ကိုတိဆောက်တဲ့သူတွေနီးတူကြိုးစားတာတွေ့ရပါတယ်ဘိုးချေနဲ့ကျဲတွေကိုဓမ္မဟောင်းထဲမှာဖျားသခင်ရဲ့လူတွေကိုယဉ်ညွန်းပါတယ်။ဤသေးလာလူမျိုးကိုဖျားသခင်ရဲ့ဘူချေစစ်တပ်လို့သတ်မှတ်ပါတယ်။ထမြောက်ကျန်ခန်းကြီးဆက်နဲ့အငယ်51မှာတွေ့နိုင်ပါတယ်။ဒန်လာဟာလည်းပဲဖျားသခင်ရဲ့တက်ဆာရှိတဲ့လူတွေကိုကျဲလို့ထုံးလင်းတောက်ပတဲ့သူတွေလို့သမုတ်ထားပါတယ်။ဒန်လာနဂတိကျန်ခန်းကြီးဆက်နဲ့အငယ်3မှာတွေ့နိုင်ပါတယ်။ကောင်းကင်သားတွေကိုဓာတ်ရိုက်တိုက်ခိုက်ရမှုတာမဟုတ်ဘဲနဲ့ဖျားသခင်ရဲ့လူတွေကိုညှင်းဆဲတက်ဖြတ်တဲ့အကြောင်းကိုဆိုလိုပါတယ်။ဖျားသခင်ရဲ့လူလို့ဆိုတဲ့အခါကျတော့ကောင်းကင်နိုင်ငံရဲ့နိုင်ငံသားခံယူတဲ့သူတွေဖြစ်ပါတယ်။ဖိလိပ္ပိဩရစာခန်းကြီး3ငယ်20မှာတွေ့နိုင်ပါတယ်။ထာဝရဘုရားကိုမသိတဲ့ဧကရစ်မင်းတွေဟာခရိယန်ထာမောင်းများစွာကိုတက်ပြက်ခဲ့တော်ညာလည်းပဲအာယုံပြုရမယ့်နေရာကတော့ဂျုံငယ်ကလေးရဲ့အပြုမူပဲဖြစ်ပါတယ်။ဒါကြောင့်ပါပတ်ယဟန်မင်းကြီးတွေရဲ့နှိမ့်ဆက်ညင်းမန်းတဲ့အမောင်လွှမ်းတဲ့ခေတ်ဟာလည်းပဲပျော်ဖက်ပြုချက်ကိုတိကျစွာပြည့်စုံသွားစေပါတယ်။ဒန်ယေလနဂတိကျန်ခန်းကြီး၈အငယ်၁၁မှာဒန်ယေလဟာဘိုးချေသခင်ဆိုတဲ့စကားကိုအသုံးပြုထားပါတယ်။ဒန်ယေလနဂတိကျန်ခန်းကြီး၉အငယ်၂၅မှာတော့ခရစ်တော်သခင်မေရှိယအရှင်ကိုဆိုလိုပါတယ်။မင်းမိတ်ခေလာဆိုပြီးတော့ဒန်ယေလနဂတိကျန်ခန်းကြီး၁၀အငယ်၂၁မှာပြီးတော့အရှင်မင်းကြီးဆိုပြီးတော့ဒန်ယေလနဂတိကျန်ခန်းကြီး၁၂အငယ်၁မှာဖော်ပြထားပါတယ်။အဲ့ဒီအမှုန်းတင်ဖော်ပြခြင်းတွေဟာအခြားသူမဟုတ်ပါဘူး။ယေရှုရှင်ကိုတော်တိုင်ပဲဖြစ်ပါတယ်။ယေရှုခရစ်တော်ဟာကောင်းကင်ဘုရားရဲ့အရှင်မင်းကြီးကောင်းကင်ဘုံရဲ့ရေပြောဟိတ်မင်းကြီးဖြစ်ပါတယ်။ဒါကြောင့်ပါပယဟန်မင်းတွေတီထောင်တဲ့ဘာသာရေးဓလေ့ဟာယေရှုရှင်ရဲ့ရေပြောဟိတ်အရာကိုရှုတ်ချတိုက်ခိုက်တဲ့အကြောင်းဖော်ပြပါကြင်ချက်တွေအရာတွေ့ရှိရပါတယ်။ဒန်လနဂတိကျန်ခန်းကြီး၈ငွေ၁၁မှာနေ့စဉ်ဝတ်အကြောင်းကိုရေးသားထားပါတယ်။နေ့ရက်အစဉ်ပြုရတဲ့ဝတ်လို့ဆိုတဲ့အခါကျတော့မြေကြီးပေါ်မှာရှိတဲ့တဲတော်အကြောင်းကိုပြန်ပြီးတော့တတိယရပါမယ်။နေ့စဉ်ပြုတဲ့ဝတ်မှာရစ်ပူဇော်ရပါတယ်။နန့်တာပူဇော်ရတဲ့လှုပ်ဆောင်မှုတွေရှိပါတယ်။ဆိုလိုတဲ့အဓိပ္ပာယ်ကတော့အပြစ်သားတဦးရဲ့အပြစ်ခွင့်လွှတ်ခြင်းခံရပြီးတော့အဲ့ဒီအပြစ်ကိုတဲတော်ဆိုင်ရာအမှုနဲ့ခွဲခန့်မှတ်သားထားလိုက်ပါတယ်။မြင်းကြီးပေါ်မှာရှိတဲ့တဲတော်ရဲ့ဝတ်ကျင့်ထုံအားလုံးဟာခရစ်တော်ရှင်ကောင်းကင်တဲတော်မှာရစ်ပြောဟိတ်အမှုတော်ဆောင်နေခြင်းပုံကိုကိုးစားပြုပုံဆောင်ပါတယ်။ဒါကြောင့်ပြောဖက်ဟောထားချက်အတိုင်းပါပယဟန်မင်းတွေဟာခရစ်တော်ရဲ့လုပ်ပိုင်ခွင့်ကိုမြေကြီးသားယဟန်တွေလုပ်ပိုင်ခွင့်အဖြစ်ပြောင်းလဲပြစ်လိုက်ပါတယ်။အတူအယောင်ဝတ်ပြုခြင်းတွေကိုစီစဉ်ပြုလုပ်ပေးပြီးတော့ခရစ်တော်ရှင်ရဲ့ကောင်းကင်တဲတော်ဆိုင်ရာလုပ်ပိုင်ခွင့်တွေကိုသူတို့ရဲ့လုပ်ပိုင်ခွင့်အဖြစ်သတ်မှတ်ပြီးတော့မြေပေါ်ကိုချနှင်းလိုက်ပါတယ်။ဒန်ယေလနဂတိကျန်ခန်းကြီး၈ငယ်၁၂မှာတမန်တော်ကိုခြေသို့နှိမ့်ချ၏ထို့သို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏ဆိုပြီးတော့တွေ့ရပါတယ်။ယေရှုရှင်ဟာမိမိကိုယ်ကိုတမန်တော်လို့ကြေညာခဲ့ပါတယ်။ရှင်ယခရွင်ခန်းကြီး၁၄ငွေ၆မှာတွေ့နိုင်ပါတယ်။နှုတ်ကပတ်တော်ကိုလည်းတမန်တော်လို့ညွန်ပြထားခဲ့ပါတယ်။ရှင်ယခရွင်ခန်းကြီး၁၉ငွေ၁၉မှာတွေ့နိုင်ပါတယ်။ယောမယဟန်မင်းအာနာဟာတမန်ကျမ်းစာကိုအခြားလူမျိုးဘာသာစကားနဲ့ဘာသာပြန်ဆိုတာကိုတားမြစ်ပိတ်ပင်ခဲ့ပါတယ်။အကြောင်းပြချက်ကတော့အသင်းတော်ဟာကျမ်းစာရဲ့အထက်မှာရှိတယ်။ကျမ်းစာတွင်တင်ချက်ဟာပါပသာသနာအသင်းရဲ့အာနာအောက်မှာသာရှိရမယ်လို့အဓိပ္ပာယ်ဖွင့်ထားပါတယ်။ကျမ်းစာတော်ကနေတွင်တင်မှုအစားများစွာသောမိယိုးဖလာထုံနှဲစင်လာတွေကိုတွတ်သွင်းပေးခဲ့တာတွေ့ရပါတယ်။အတွေးခေါ်တွေတွတ်သွင်းပြီးတော့ကျင့်စဉ်ဒလေတွေကိုကျမ်းစာရဲ့အထက်ယုံကြည်မှုစည်းမျဉ်းစည်းကမ်းတွေရဲ့အထက်မှာထားခဲ့ကြတာတွေ့ရပါတယ်။တမန်ကျမ်းစာတော်ရဲ့တွင်တင်မှုဟာအဓိကမဟုတ်တော့ဘဲနဲ့လူတွေရဲ့ထုံးစံဒလေတွေဟာအဓိကဖြစ်နေတာတွေ့ရပါတယ်။ဂျုံငယ်လေးနဲ့ပတ်သက်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေကိုသိစေဖို့အတွက်အင်္ဂါနေ့ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်။